Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမသင်္ကီထိုက်ပါရှင်။ဒီကနေ့ညပိုင်းသတင်းတွေကိုကိုရရန်နိုင်တဲ့အထူးချင်းညမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ပြန်ပေးဆွဲဖမ်းဆီးခံရတဲ့ခီးစယ်တွေတဲကအများစုပြန်ပြီးလွတ်မြောက်လာပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့စင်ကာပူဝိုင်းရင်ဝင်ကြီးဂူချောက်တောင်နဲ့တွေ့ဆုံပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့စွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတောက်တွေရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပြီးသက်စီရင်ချက်ချပါမယ်။ရိုက်တာသတင်းတောက်တွေရဲ့သဘောထားဘယ်လိုရှိပါသလဲ။
ကျွန်တော်တို့ဟာသတင်းသမားချင်းဝင်တဲ့အညီသတင်းတွေကိုလိုက်ခဲ့တာပါဖြစ်တယ်။မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုရုပ်ရောအောင်ဆိုတဲ့ဟာမျိုးနဲ့ဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာ
။အဖမ်းဆီးခံသတင်းတောက်ကိုဝါလုံးဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်2012ခုနှစ်တုန်းကဖွင့်လှစ်ခဲ့တဲ့ဒီနေတဲ့ဒုက္ခသည်စခန်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပိတ်သိမ်းလိုက်တဲ့သတင်းနဲ့အတူမြမကျက်ငွေရဲ့တံမိုးအနှဲငယ်ပြန်ပြီးဒီရက်ပိုင်းပြန်တက်လာတဲ့အချိန်မှာဗဟိုဘဏ်ကနေကျက်ငွေဈေးတွေတည်ငြိမ်အောင်ဆောင်ရွက်နေတယ်ဆိုတဲ့သတင်းထိတ်တဲရောက်သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမျိုးနွယ်စုအကြီးအကဲတွေရဲ့ဂျောင်းဝင်ဆောင်ရွက်ပေးမှုနဲ့တာလီဘန်တို့ပြန်ပေးဆွဲခံရတဲ့ဘတ်စကာခီးတဲ့အများစုပြန်လွတ်လာပါတယ်။ခွန်တုပြည်နယ်တွင်မှဒီကနေ့တနင်္လာနေ့အစောပိုင်းခီးတဲ့တင်ကား၃စင်းကနေဖမ်းဆီးထားသူခီးတဲ့၁၂ဦးတို့ကတော့တပုံတွေကဆက်ပြီးဖမ်းဆီးထားဆဲဖြစ်တယ်လို့ပြည်ထရေးဝန်ကြီးရဲ့အကြံပေးဘဟာမားကပြောပါတယ်။လူ60စီလိုက်ပါနိုင်တဲ့ခီးတဲ့တင်ကားတွေမှာအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ခီးသည်စုစုပေါင်း190လိုက်ပါလာတယ်လို့ပြည်တွင်းသတင်းတိုလိုနျူးစ်ကဖော်ပြပါတယ်တက္ကသိုလ်ပြည်နယ်ကနေမြို့တော်ကာဘူးကိုသွားတဲ့လမ်းမှာခီးသည်တွေကားတွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ
်တောင်ကိုရီးယားနိုင်ငံကသတိရွယ်90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဆွေမျိုးတွေနဲ့ပြန်ပြီးတော့တွေ့ဆုံခဲ့ကြပါတယ်တောင်ကိုရီးယားကဘတ်စကာနဲ့မြောက်ကိုရီးယားနိုင်ငံတွေကိုဖျက်ချော်ပြီးနိုင်ပိုင်းအကြမှာပဲနိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကန်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ခဲ့ကြတာပါ၃ရက်တာကာလအတွင်းမှာဒီမှာပါဝင်တဲ့တောင်ကိုရီးယားနိုင်ငံသားတွေဟာမြောက်ကိုရီးယားကသူတို့ရဲ့ဆွေမျိုးတွေနဲ့6ကြိမ်တွေ့ဆုံခဲ့ရမှာဖြစ်ပြီးတော့မြောက်ကိုရီးယားထောက်လိုင်းတွေကလည်းဒါကိုစောင့်ကြည့်သွားမှာဖြစ်ပါတယ်2009ကစပြီးအခုလိုနိုင်ငံဆွေမျိုးတွေအကျဉ်း20သာတွေးဆုံဘူးသေးတာဖြစ်ပြီးတော့နောက်ဆုံးချိန်တွေးခဲ့တာကတော့2015ဖြစ်ပါတယ်1950ကနေ53အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်မိသားစုဝင်တန်ပေါင်းများစွာခွဲခွာခဲ့ကြပါတယ်နှစ်ပေါင်း50ကျော်ကြာပြီးတဲ့နောက်သူတို့ရဲ့မိသားစုဆွေမျိုးတွေနဲ့ပြန်ဆုံဖို့စောင့်နေကြသူအတော်များများလည်းတည်ဆုံခဲ့ကြသလိုအသက်ရှင်ရရှိသူအများစုကဆိုရင်လည်းအခုဆိုရင်အသက်80ကျော်နေကြဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းနဲ့အနီးအနားကဆမ်ပါဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တေဆုံးသူအနည်းဆုံးလူ10ဦးတေဆုံးရပါတယ်6.9မဂနီတုပြင်းအားရှိတဲ့ငလျင်ကြောင့်အဓိကတေဆုံးရတဲ့အကြောင်းရင်းကအဆောက်အဦနှင့်ပြုကြတာကြောင့်ဖြစ်တယ်လို့ဘေဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောပါတယ်လွန်ဘော့ကျွန်းမှာပြင်းအား6.3မဂနီတုတဲ့ငလျင်လှုပ်ခတ်ပြီးနိုင်ရီပိုင်းအခြားမှာငလျင်ထပ်လှုပ်ခဲ့တာပါနောက်ဒီကျွန်းပေါ်ကဒေသအများအပြားလည်းလျှက်စစ်မီပြတ်တောက်သွားပါတယ်မနေ့တနင်္ဂနွေနေ့ငလျင်တွေရဲ့နောက်ဆက်တွဲငရင်တွေအချိန်မောင်းရှာနဲ့ချီပြီးစံချိန်တင်လှုပ်ခတ်ခဲ့ပြီးကျွန်းမှာမြေပြိုကျမှုတွေဖြစ်ခဲ့သလိုဒေသခံတွေလည်းလမ်းမတွေပေါ်ကိုကြောက်လန့်တကြားထွက်ပြေးခဲ့ရတယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်လမ်ဘုတ်ကျွန်းမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကလည်းလူပေါင်း400ကျော်သေဆုံးခဲ့ရတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးနောက်မနေ့ကငလျင်ထပ်လှုပ်ခဲ့တာလည်းဖြစ်ပါတယ်
အီရန်နဲ့ရရှိထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကအသုံးကျဘူးလို့အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကဒီကနေ့မှပြောဆိုလိုက်ပြီးတော့အီရန်ပေါ်ပို့ပြီးဖိအားပေးနိုင်ရေးအတွက်ဥရောပမဟာမိတ်တွေကိုတွန်းအားပေးဖို့အမေရိကန်ဘက်ကဆောင်ရွက်နေတယ်လို့လည်းပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နဲ့တန်ယာဟူးနဲ့ဒုတိယမြောက်နေ့အဖြစ်တွေ့ဆုံဆွေးနွေးခဲ့တဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်က ဂျေရုဆလင်မြို့မှာအခုလိုပြောဆိုခဲ့တာပါ။အီရန်တို့နျူကလ িয়ার လက်နက်ရရှိသွားမယ့်အရေးကိုကြိုတင်တားဆီးနိုင်ဖို့အမြင့်ဆုံးဦးစားပေးဖြစ်ပြီးတော့ဒီအချက်ကြောင့်ပဲအမေရိကန်သမ္မတထရမ့်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးစီးပွားရေးတန်ခါပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်မျိုးသားလုံခြုံရေးကြံပေးဘောလ်တန်ကပြောပါတယ်။နျူကလ িয়ার အရေးသဘောတူညီချက်ကိုအီရန်နဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့ဂျာမနီတို့ကြားမှာသဘောတူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဒီနေ့လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။စင်ကာပူနိုင်ငံကိုအလုတ်သဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့လီခွမ်းယူပြည်သူ့ရေးရာမူဝါဒကျောင်းကိုတွားရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝါရင်ဝင်ကြီးကို6တောင်နဲ့တွေ့ဆုံပါတယ်စင်ကာပူသမ္မတဟာလီမာယာကွတ်နဲ့လည်းမနေ့ပြန်မှာတွေ့ဆုံမှာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူဝင်ကြီးချုပ်လီရှန်လွန်းရဲ့ဖိတ်ကြားချက်နဲ့လေးရကြာခီးစဉ်ကိုမနေ့တနင်္ဂနွေနေ့ကစတင်ခဲ့တာပါစင်ကာပူနဲ့မြန်မာကြားဒီနှစ်ကုန်မှာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်လက်မှတ်ရေးထိုးတာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေချိန်မှာပဲအခုလိုခီးစဉ်စတင်တာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ဟာဩဂုတ်လ22ရက်နေ့အင်ကာနေ့မှာပဲ Grand Hyatt Hotel မှာမြမဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနှင့်ရှေလန်းခီဆိုတဲ့ခေါင်းစဉ်နဲ့43ချိန်မြောက်စင်ကာပူ Lecture မူဝါဒရေးရာမင်ခွန်းပြောမှာဖြစ်ပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးတောင်ထွန်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်သမရယုံဝင်ကြီးဌာနဒုတိယဝင်ကြီးဦးမင်းသူနိုင်ငံခြားရေးဝင်ကြီးဌာနကအစိမ့်မြင်အရာရှိကြီးတွေပါလိုက်ပါသွားတာဖြစ်ပါတယ
်။ American သမရထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းမန်နေဂျာဟောင်ပေါ်မန်နဖို့အပေါ်အခွန်နဲ့ဘဏ်ငွေကြေးကိစ္စတွေမမမကန်လုံးမှုနဲ့တရားစွဲဆိုထားတဲ့အမှုမှာအပြစ်ရှိမရှိဆုံးဖြတ်ရမယ်ခုံသမားကြီးအဖွဲ့ဝင်တွေဟာဒီကနေ့တင်းလာနေ့မှာတော့တတိယမြောက်နေ့ဖြစ်တဲ့ဒီမှုကိုဆက်ပြီးတော့စဉ်းစားဆွေးနွေးကြမှာဖြစ်ပါတယ်အမျိုးသား6ယောက်နဲ့မျိုးသမီး6ယောက်ပါဝင်တဲ့ဒီခုံသမားကြီးအဖွဲ့ဟာဗာဂျီးနီးယားပြည်နယ်မှာရှိတဲ့တရားရုံးမှာပြီးခဲ့တဲ့သတင်းပတ်ကလေးကတကပိတ်ဆွေးနွေးနေကြတာပါနှစ်ပတ်ကြာတရားစီရင်မှုအတွက်မှာအစိုးရရှိနေတဲ့ဘက်ကမစ္စတာမန်နဖို့ဟာအမေရိကန်ပြည်ထောင်စုမှာအခွန်မဆောင်ကျင်တာကြောင့်ဒီဘက်မှာရှိတဲ့ဘဏ်စည်းရင်းတွေမှာဒေါ်လာသန်းပေါင်းများစွာဖွက်ထားခဲ့တယ်လို့ဆိုပါတယ်မစ္စတာမန်နဖို့ဟာသမ္မတထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့မှာပါခင်ကယာရုကနေဖြောက်ချခံရတဲ့ယူကရိန်းသမ္မတဟောင်ဗစ်တာယာနီကိုဗစ်အတွက်မဲဆက်စည်းရုံးရည်လုပ်ပေးခဲ့ပြီးတော့အဲ့ကနေငွေအများစုကိုရခဲ့တာဖြစ်တယ်လို့ဆိုရရှင်းနေတယ်ကဆွဆွဲပါတယ်မန်နဖို့ရှင်းနေဒီဘက်ကတော့တက်တဲ့တယောက်မှမခေါ်ခဲ့သလိုဒီမှုမှာမန်နဖို့အပြစ်ရှိရဲဆိုတာကိုလုံလောက်တဲ့တက်တဲ့အထောက်ထားမပြနိုင်ခဲ့ဘူးဆိုပြီးတော့လည်းပြောခဲ့ပါတယ်ခင်ဗျာ
ကက်သလစ်ခရီးယန်ကျောင်းတော်မှာကလိငယ်တွေအပေါ်ဖုန်းတော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာကျူးလွန်မှုတွေနောက်ထပ်ဖြစ်မလာအောင်ကာကွယ်ဖို့ဒီလိုကျူးလွန်မှုတွေရှိခဲ့ရင်လည်းဖုံးကွယ်မထားနိုင်ရည်အသေးချာဆောင်ရွက်ချဖို့ဒီကနေ့တနင်္လာနေ့မှာပဲကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်စ်ကမိန့်ကြားလိုက်ပါတယ်ကက်သလစ်ဖုံးတော်ကြီးတွေရဲ့လိမ္မိုင်းဆိုင်ရာထိပါကျူးလွန်မှုတွေနဲ့ပတ်သက်လို့မကြာခင်ကဖော်ထုတ်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘာတစ်လွှာကကက်သလစ်ဘာသာဝင်တွေထံပေးပို့တဲ့အစာမှာပိုယဟန်မင်းကြီးကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကခရီးယန်ဂိုင်းအုပ်သာသနာနယ်6ခုမှာနှစ်ပေါင်း9ဆွဲအတွင်းဖုံးတော်ကြီး300ကျော်တို့ကကလင်းငယ်1000ကျော်ကိုထိပါစော်ကားခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ခုံတမာတိအဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါအတိတ်မှာဖြစ်ပျက်ခဲ့တာပဲလို့ပြောနိုင်ပေမဲ့လည်းဒီလူတွေရဲ့နာကြီးချက်တွေကိုခံစားသိရှိကြရမယ်လို့ပိုယဟန်မင်းကြီးကသူ့ရဲ့စာထဲမှာမိန့်ကြားထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့18ကြိမ်မြောက်အာရှအကစားပြိုင်ပွဲရဲ့ပေါ်လုံးပွဲမှာတော့မြန်မာအသင်းကအီရန်ကိုအနိုင်ရသွားပါတယ်။အုပ်စုအဖွဲ့နောက်ဆုံးပွဲစဉ်ကိုဒီကနေ့ကစားကြတာမှာမြန်မာကအီရန်ကို2-0မရှိနဲ့နိုင်ခဲ့တာပါ။မြန်မာအတွက်ဂိုးတွေကိုတော့လွန်မိုးအောင်နဲ့ထပ်ဖြိုးဝေတို့က56မိနစ်နဲ့68မိနစ်တည်းမှာအသီးသီးသွင်းယူခဲ့တာလည်းဖြစ်ပါတယ်။အုပ်စုအဖွဲ့တခြားပွဲစဉ်မှာတော့မြောက်ကိုရီးယားကဆော်ဒီအာရေဗျာကို3-0မရှိနဲ့နိုင်သွားပါတယ်။ဒါကြောင့်အုပ်စုအဖွဲ့မှာ၄သင်းစလုံးဟာတပွဲနိုင်တပွဲသေးတပွဲရှုံးနဲ့လေးမက်စီရကြပြီးတော့အီရန်ကဂိုးကွာချက်ချက်အပေါင်းတင်တဲ့ထိစိမ့်မော်ရှိနေပြီးတော့မြောက်ကိုရီးယားနဲ့ဆော်ဒီကဂိုးကွာချက်ချက်၃ညမြန်မာကဂိုးကွာချက်ချက်အနှုတ်တင်တဲ့အုပ်စု မှာအဆင့်လေးဖြစ်ခဲ့ပါတယ်ခင်ဗျာ
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကလည်းတင်းမာမှုတွေတိုးလာနေတဲ့တစ်ချိန်တည်းမှာပဲတရုတ်သမ္မတရှီဂျင်းဖင်ဟာမြောက်ကိုရီးယားနိုင်ငံကိုလက်မဲ့စက်တမလမှာတွားရောက်မယ်ဆိုတဲ့သတင်းတွေကြောင့်တရုတ်ဆိုရအနေနဲ့မြောက်ကိုရီးယားအပေါ်အရေးယူပိတ်ဆို့မှုတွေကိုရှော့ချပေးတော့မလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာပါတယ်ဒွန်ဟွားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခါလည်းဖြစ်မြောက်ကိုရီးယားအရေးကျွမ်းကျင်သူလည်းဖြစ်တဲ့ဝူဆူကွမ်းကတော့ကိုရန်သူရဲ့ရန်သူဟာကိုမိတ်ဆွေဖြစ်တယ်ဆိုတဲ့အဆိုရှိတဲ့အတိုင်းတရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့တောင်းဆိုချက်အတိုင်းလှုံ့ဆော်နေတယ်လို့ပြောလိုက်ပါတယ်တရုတ်သမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ရဲ့ဖိတ်ကြားချက်အရပျုံယမ်းမြို့မှာစက်တင်ဘာလ9ရက်နေ့ကျရင်ကျင်းပမယ်မြောက်ကိုရီးယားနိုင်ငံတီထောင်ချင်း290ပြည့်အခမ်းအနားကိုတက်ရောက်နိုင်တယ်လို့စင်ကာပူနိုင်ငံတုတ် The Straits Times သတင်းစာကပြီးခဲ့တဲ့စနေနေ့မှာပြောပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီသတင်းနဲ့ပတ်သက်ပြီးအခုအချိန်ထိအတည်မပြုသေးပါဘူးရှင
်တနင်္လာညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝင်နဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းဌာနကသတင်းနောက်တွေရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပြစ်သက်စီရင်ချက်ချတော့မှာပါ။ရိုက်တာသတင်းနောက်တွေရဲ့ရှင်းလင်းတွေကတော့သူတို့ကိုတရားရှင်လွတ်ပေးဖို့ဒီကနေ့တရားခွင်မှာရှောက်လွှဲချက်ပေးခဲ့တယ်လို့တရားလိုရှင်းလင်းတွေဘက်ကတော့သတင်းသမား2ဦးကိုအရေးယူအပြစ်ပေးဖို့ရှောက်လွှဲခဲ့ကြပါတယ်တရားခွင်ကိုကိုရိုင်းသတင်းတွားယူခဲ့တဲ့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားတာနားဆင်ပါရှင
်ဒီကနေ့ရုံထုတ်မှာတော့နှစ်ဖက်ရှိနေတွေကသတင်းသမားနှစ်ယောက်အပေါ်နိုင်ငံတော်လှုပ်ဝက်ချက်အဥပဒေနဲ့အရေးယူသင့်မသင့်ကိုတစ်ဖက်နဲ့တစ်ဖက်ကအချက်အလက်တွေနဲ့တင်ပြကြတာဖြစ်ပါတယ်သတင်းတောက်နှစ်ဦးလုံးမှာလုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိခဲ့ရတယ်လို့ငြင်းငြင်းရရယူထားတာမရှိတဲ့တိုင်းရင်းသားအချို့ရဲ့ဖုန်းနံပါတ်တွေကိုရိုက်တာသတင်းသမားတွေဖုန်းထဲမှာတွေ့ရတယ်လို့တရားလိုရှိနေတွေကတရားရုံးကိုပြောပါရယ်တရားဝင်ပြည်တွင်းမှာသတင်းထုတ်လုပ်ဖြန့်ချီတာမလုပ်တဲ့သတင်းရောင်းစားတဲ့နိုင်ငံခြားသတင်းဌာနတွေစီမှာဒေါ်လာရယူကသတင်းပြန်လည်ရောင်းချတာတွေရှိနေတာကြောင့်နိုင်ငံတော်လှုပ်ဝက်ချက်အဥပဒေနဲ့အရေးယူသွားဖို့တင်ပြခဲ့တာတွေရှိပါတယ်ရိုက်တာသတင်းတော်နှစ်ဦးအပေါ်နိုင်ငံတော်လှုပ်ဝက်အဥပဒေနဲ့ဆွဲချက်ကိုတရားရုံးကလက်ခံပြီးနောက်ကြားနာစစ်ဆေးရမှာအခုလာမယ့်ဩဂုတ်လ28ရက်နေ့မှာတော့သူတို့မှာအပြစ်ရှိမရှိဆိုတာကိုတရားရုံးအနေနဲ့စီရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်ရိုက်တာသတင်းသမားနှစ်ယောက်ရဲ့ရှင်းလင်းတွေကတော့လှုပ်ဝက်အဥပဒေနဲ့ညှိစွန်းတာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိဘဲထောင်ချောက်ဆင်ဖမ်းခံရတယ်လို့ပြောနေပါတယ်ဒါကြောင့်လဲသတင်းတော်နှစ်ဦးစလုံးကိုအပြစ်မပေးဘဲတရားရှင်လွှတ်ဖို့တရားရုံးထံလျှောက်ထားပါတယ်။ဆွဆွဲခံရသူရိုက်တာသတင်းတော်ကိုကျော်စိုးဦးကတော့တရားရုံးကတရားမျှတစွာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေပါတယ
်။နောက်ဆုံးဆုံးဖြတ်ချက်ကိုချလာနိုင်တယ်လို့မျှော်လင့်ပါတယ
်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိတယ်လို့ဆိုပြီးရိုက်တာသတင်းဌာနကသတင်းတော်နှစ်ယောက်ကိုပြီးခဲ့တဲ့ဒီဇင်ဘာလတည်းကဖမ်းဆီးစစ်ဆေးခဲ့တာပါဒီနှစ်ဇန်နဝါရီလမှာတော့တရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးဒီမှုဟာ6လနီးပါးကြာမြင့်နေပြီဖြစ်ပါတယ်ရိုက်တာသတင်းတော်ကိုဝါလုံးကတော့ဆွဆွဲထားတဲ့ဆွဆွဲချက်တွေအတွက်တရားလိုဘက်ကတက်တေခိုင်ခိုင်လုံလုံမပြနိုင်ခဲ့ဘူးလို့ဆိုပါတယ
်ကျွန်တော်တို့ဟာသတင်းသမားကျင်းဝင်တဲ့အညီသတင်းတွေကိုလိုက်ခဲ့တာပါဖြစ်တယ်ဒီမှာနိုင်ငံရဲ့အကျိုးစီးပွားကိုရုံရုံအောင်ဆိုတဲ့ဟာမျိုးလဲဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာမျိုးမရှိဘူးအဲ့တော့ဒီနေ့နောက်ဆုံးကျွန်တော်ပြောနိုင်တာကကျွန်တော်တို့မှာလုံးဝအပြစ်မရှိပါဒါမဲ့အပတ်မှာဒီ28ရက်နေ့မှာဒီရုံတော်ကနေပြီးတော့ဆုံးဖြတ်မဲ့အနေထားမှာလဲပဲမျော်လင့်ချက်တွေနဲ့အတူပေါ့လေဒီကတော့ဒီကျွန်တော်တို့ယုံကြည်တဲ့ဒီမိုကရေစီတရားမျှတမှုနဲ့သတင်းလွတ်လပ်ခွင့်ပေါ်မှာအခြေခံပြီးတော့ဒီကျွန်တော်တို့အပြစ်မရှိတဲ့ကိစ္စကိုရုံတော်ကမျက်မျက်တားတားဆုံးဖြတ်ပြီးတော့ကျွန်တော်တို့ကိုလွတ်ပေးမယ်လို့ကျွန်တော်တို့ဟိုအခိုင်အမာကျွန်တော်တို့ယုံကြည်ထားပါတယ်
ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်ဇော်ကတော့တရားလိုရှေ့နေရဲ့တင်ပြချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဝေဖန်လိုက်ပါတယ
်အခုတက်တည်ထင်ရှားပြဖို့တာဝန်တို့မှာပုံတိတ်ပြီးတော့မအောင်မြင်ဘူးအောင်မြင်တဲ့အခါကျတော့ရုံးမှာကောက်ချက်ဆွဲပြီးတော့ပြတယ်အဲ့တော့အဲ့ဒီကောက်ချက်တွေကသူတို့တင်ပြတဲ့တရားခဏရဲ့တက်တည်ခဏတင်လိုပြတက်တည်ရဲ့တက်တည်ခဏတည်းကိုကိုယ်လွတ်လာလေးရှိတယ်လို့ကျွန်တော်တော့ကောက်ချက်ချပါတယ်
လက်ရှိအမှုအခြေအနေနဲ့လာမယ့်တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုမျှော်လင့်နိုင်မလဲဆိုတဲ့ VOA မေးမြန်းချက်ပေါ်သူက
ဒီအမှုကိုစပြီးတော့ဂိုင်းဒုံက အင်မတန်ကိုကျွန်တော်တက်ကြွားတယ်အင်မတန်ကိုကျွန်တော်မျောလင်းရဲ့ရှိလွတ်မှာပဲလွတ်အောင်ချလိုက်ရဲ့ဆိုနောက်တစ်ခါနည်းနည်းလေးယော့တယ်နောက်ကိုမိုးရနိုင်တက်တဲ့ကြောချက်မှာကျွန်တော်ပြန်တက်လာတယ်နောက်တစ်ခါနောက်ပိုင်းမှာကျွန်တော်တို့ကနည်းနည်းကျွန်တော်ပြန်ယော့တယ်အဲ့ဒါနိုင်ငံတကာအခြေအနေနဲ့ဒေါက်တာဆန်းစုကြည်ကိုတိုင်းကနော်အဲ့ဒီဟိုနိုင်ငံတော်အတိုင်းပင်ကိုယ်တိုင်းပြောလိုက်တဲ့စကားတွေပါတည်းရကျွန်တော်ကတော်တော်လေးကိုယော့သွားတယ်အဲ့တော့အခုတော့ဟိုကျွန်တော်မျောလင်းချက်အပြည့်ထားပါတယ်ဒါပေမဲ့ဟိုအဆိုးအတွက်လည်းကျွန်တော်တို့ကပြင်ဆင်ထားရမယ်အနေဒါရှိတဲ့အခြေအနေပါပဲ
တရင်တော့တွေကိုတရားဆွဲဆိုထားတဲ့ဆွဲချက်ဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တည်ဆဲဥပဒေအရအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချမှတ်နိုင်ပါတယ်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာကရိုက်တာသတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။တစ်ချိန်တည်းမှာပဲရိုက်တာသတင်းတော်နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရတားအစိုးရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်းတာတဲ့ပေဒဏ်တစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ရှင်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့ကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့နီဒင်ဒုက္ခသည်စခန်းကိုပိတ်သိမ်းလိုက်ပြီးဖြစ်ပါတယ်။စခန်းမှာရှိတဲ့အိမ်တော်သူတွေအားလုံးကိုနီဒင်ကျေးရွာအနီးမှာပဲပြန်လည်နေရာချပေးခဲ့ပါတယ်။ဒီလိုပိတ်သိမ်းတာကတော့စခန်းမှာနေထိုင်သူတွေရဲ့သဘောတူညီချက်အရဆောင်ရွက်တာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပေါ်တဲ့ပြိပကကြောင့်ဖွင့်လှစ်ခဲ့တဲ့ကြောက်တော်မျိုးနယ်နီဒင်ရွာအနီးက IDP ခေါ်ဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပိတ်သိမ်းလိုက်တာဖြစ်ပါတယ်။စခန်းပိတ်သိမ်းလိုက်တဲ့အချိန်ဤကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်ကအခုလိုပြောပါတယ
်။သူတို့ကတော့အဲနီဒင်ရွာဖေးမှာပါတော့အဲလိုမျိုးကမ်နဲ့နေနေတာနေပြီးတော့အခုကအဲနီဒင်ရွာနားမှာပါပဲဖေးမှာပဲအိမ်ကိုပြန်ဆောက်ပေးပြီးတော့ကျွန်တော်တို့နေရာပြန်ချပေးတာပေါ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အဲ့မှာအိမ်အောင်စုက85စုလောက်ရှိတယ်နောက်လူကြီးဆိုရင်တော့980လောက်ရှိမှာပေါ့လူကြီးအဲလုံးချင်းအိမ်လေးတွေပေါ့85လုံးမိသားစုတစုတည်းအိမ်တစ်လုံးပေါ့နော်အဲ့ဒါလေးကျွန်တော်တို့ဆောက်ပေးထားတာရှိတယ်အဲ့မှာပြီးတော့အဲ့ထဲမှာကျွန်တော်တို့လမ်းလေးတွေပါလေးပါတယ်နောက်အဲ့လိုမျိုးပေါ့တခြားဒီလိုအပ်မဲ့ဟာလေးတွေဝိုင်းဝန်းပြီးတော့လုပ်ပေးထားရှိတယ်ခင်ဗျာပြောမယ်ဆိုရင်ဒီပြည်တော်စုဆွေးရပါတယ်ပြည်နယ်ဆွေးရလည်းပါတယ်ပေါ့နော်ပြီးတော့အဲ IDP တွေကိုယ်တိုင်ပေါ့နော်သူတို့နဲ့လည်းညှိနှိုင်းတယ်ပြီးတော့အဲ့မှာရှိတဲ့ရွာပေါ့နေတင်ရွာပေါ့နော်ဘာလို့သူတို့ရွာမှာဟိုဘေးမှာထားတာ哦အဲ့ဒါအဲ့နေတင်ရွာနဲ့လည်းကျွန်တော်တို့ညှိနှိုင်းတယ်ဘာလို့ညှိနှိုင်းပြီးတော့ဆောင်ရွက်တာပါခင်ဗျာဟုတ
်နေတင်စခန်ပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ရမှာရေရှည်ဘဝရက်တည်ရေးအတွက်ပါလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းဒေါက်တာအောင်သူရိန်ကဆက်ပြောပါတယ
်သူတို့ဒီအလုပ်ကိုင်ခွင်လန်းလေးတွေနောက်တစ်ခါဒီကျွန်တော်တို့ဒီဟိုတခြားပေါ့လိုအပ်မဲ့ပညာရေးပါညာပေါ့နော်အဲ့ဒီအတွက်ကိုပါကျွန်တော်တို့ကဒီရေရှည်အတွက်ကိုဆောင်ဟိုရေရှည်ဆိုတာအထက်ကိုဘယ်လိုခေါ်မလဲသူတို့ချောက်ပေါ်သူတို့ရည်တည်နိုင်သွားတဲ့အချိန်တစ်ခုတည်းပေါ့နော်အဲ့ဒါလေးတွေကိုကျွန်တော်တို့ကဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားမှာပါခင်ဗျာဟုတ
်ညစ်တင်စခန်းတာဝန်ခံဦးကျော်အေးကစခန်းပိတ်သိမ်းပြီးနေရာတစ်ကိုပြောင်းရွှေ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ
်ညာသမားတော်မဟုတ်ပါကျွန်တော်ဘက်ကသဘောတူညီချက်ကိုရာဇီမှာလုပ်တာပါလောလောနဲ့တော့ဒီမှာတော့ဟိုအလီကောင်းလူသားတို့ဘာလို့ရတာတော့ဆန်ပြေတာတော့လို့ရှိပါတယ်အကြီးကလောဆဲမှာကဟိုအပမွန်ဝန်ရောက်ဆိုင်ရတဲ့ဒီစားနေချာတော့ပါတော့ဒီလုံငယ်ပါကျေးဇူးပါဒီအနေနဲ့ပြောရရင်ကျွန်တော်တို့ရေးပါဒါတရားစီရင်မနေ့ကလည်းကျွန်တော်တို့ဒီဒေါက်တာဦးသိန်းကိုပြောဆောက်လိုက်ပါတယ်တောင်းပါ
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ပြိပခဖြစ်ပွားပြီးတဲ့နောက် IDP ဒုက္ခသည်စခန်း19ခုဖွင့်လှစ်ခဲ့ပြီးကော်ဖီအာနာကော်မရှင်ရဲ့အကြံပြုချက်အရစခန်းတွေပိတ်သိမ်းဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ်လောလောဆယ်2019ခုနှစ်အတွင်းကရံပြဲမြို့နယ်တန်းရွာရှိစခန်းကြောက်ဖြူမြို့နယ်ကကညင်တော်စခန်းပေါတော်မြို့နယ်ကျင်းနီပြင်းကမင်းသာဖာစခန်းတစိတ်တစ်ပိုင်းကိုပိတ်သိမ်းခဲ့ပြီး2018ခုနှစ်မှာတော့ကြောက်တော်မြို့နယ်ကနီးတင်စခန်းကိုပိတ်သိမ်းခဲ့တယ်လို့မြေပုံမြို့နယ်တောင်ပေါ်စခန်းကမိသားစု600လောက်အနက်က100လောက်ကိုရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရွှေ့ပြောင်းဖို့ညှိနှိုင်းနေတဲ့စခန်းတွေကတော့စစ်တွေမြို့နယ်ကတက်ကယ်ပြင်းစခန်းကောင်းတုတ်ကစခန်း1နှစ်နဲ့ကြောက်ဖြူမြို့နယ်ကကြောက်တလုံးစခန်းတို့ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်း ARSA အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းမှာလူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ AISA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်မောင်တော်မျိုးနယ်အတွင်းမှာလုံခြုံရေးတင်းကျပ်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကမြန်မာကျပ်ငွေတန်ဖိုးကျဆင်းမှုတွေဖြစ်ခဲ့ပြီးတော့အမေရိကန်ဒေါ်လာကိုကျပ်1530ကျပ်အထိကျဆင်းခဲ့ရတာကနေပြီးတော့ဒီကနေ့မှာတော့1480ကျပ်အထိဈေးပြန်တက်သွားပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေကိုဒေါ်လာတွေထုတ်ရောက်လာငွေထုတ်ချီးတာတွေလုပ်ခဲ့ပြီးတော့ကျပ်ငွေဈေးတည်ငြိမ်အောင်လို့ကြိုးစားနေပါတယ်လေးလာသုံးသက်သူတွေကတော့ငွေလဲလှယ်နှုန်းအခြေအနေတွေကိုရက်အနည်းငယ်ကြာတဲ့အထိစောင့်ကြည့်ဖို့လိုတယ်ဆိုပြီးသုံးသက်ကြပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟိန်ပြောပြပေးပါရှင
်ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကစပြီးမြန်မာကျပ်ငွေတန်ဖိုးတွေစက်တိုက်ကျဆင်းလာခဲ့ရမှာဒေါ်လာကိုမြန်မာငွေ1560ကျော်အထိကျဆင်းသွားခဲ့ပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကကျပ်ငွေတန်ဖိုးကျလာအောင်ပြန်ထိန်းဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့သတင်းမဲ့အထိတရက်ကိုဒေါ်လာ3,000ထုတ်ရောင်းရကနေအခုဆိုနေ့စဉ်တန်းနဲ့ချီပြီးထုတ်ရောင်းနေပါတယ်တစ်ချိန်တည်းမှာပဲပုဂ္ဂလိကဘဏ်တွေကိုဒေါ်လာငွေတွေထုတ်ချေဖို့ကိုလည်းစီစဉ်နေပါတယ်ဒီကနေ့မှာတော့အမေရိကန်ဒေါ်လာ1ဒေါ်လာကိုမြန်မာကျပ်ငွေ1480ကျပ်အထိပြန်ချသွားပါတယ်စီးပွားရေးပညာရှင်ဦးမိခင်ကတော့အခြေအနေကတိတိကျကျပြောလို့မရသေးဘူးလို့ရှင်းပါတယ်
ဟုတ်ကဲ့ဆောင်းကြည့်လို့လည်းငါလည်းဆိုဟိုနိုင်ငံရာဟင်းလေးကတက်နေတာရှိနေဆပ်ပြည်ထဲမှာဘောဘန်းလို့စီဝါဘူတန်လို့သူတို့လုံးဆက်ရှိတာသူတို့လုံးတက်နေယူဆရတယ်သူတို့လုံးနေဆိုအဒီကမှာဟိုကျွန်တော်ကိုပြောပြရတဲ့အကူတက်တဲ့အပိုင်းပေါ့နော်ဒီပိုင်းကတော့ဟိုပြန်တည်ငြိမ်မှုလာလာတော့ရှိရပါတော့ဒီအဲ့ဒါတော့တစ်ချက်ဆောင်ကြည့်ရမယ်အဓိကတော့တည်ငြိမ်သွားဖို့ပါတယ်တည်ငြိမ်သွားဖို့ဆိုတော့ကျွန်တော်တို့ငါတို့ဒီဘက်ထဲမှာပိုင်းရတာတော့ဒီအဲထောင်ရည်နဲ့ထောင်လာချာမှာပေါ့နော်ထောင်ရည်ကလည်းပတ်ချာလေးမှာဒီကားလေးကိုပြင်ပြီးကြာပေါ့ကတော့ဆိုင်ကြီးနဲ့ချင်းနဲ့
စီမားရေးပညာရှင်ဦးခင်မောင်ညိုဘောကဘေဒါကတော့မြန်မာကျပ်ငွေတန်ဖိုးတက်လာဖို့ဆိုရင်ဘဟုပိုင်ရဲ့အရေးကြီးလှုပ်ဆောင်ချက်တွေကအဓိကကြတယ်လို့မြင်ပါတယ
်ချစ်စီကျင်တာပြောရင်တော့ထိနိုင်စီကျင်တာပေါ့နော်အခုလိုမျိုးပဲအဲကြာစီကျင်နေနော်ဒေါ်လာဈေးကိုကြာစီကျင်တာပေါ့ဒါပေမဲ့အခုကတော့မနေ့ကအချိန်ဒီနေ့ကနေ့အချိန်ဒီပြောကရင်တော့ဟာအခုရဲ့ပိုင်းမှာဒေါ်လာကနည်းနည်းလေးပြန်ပြီးတော့အားနေတာလည်းတွေ့ရတာလေအဲ့တော့ဆရာတို့ကဟိုကထိန်းချုပ်တဲ့အပိုင်းရဲ့နောက်ခုဘက်ကဒေါ်လာရဲ့အချိန်ဒီနှစ်ခုပေါင်းပြီးတော့ဆိုတဲ့အချိန်ဒီကတော့ချိန်တာပေါ့လေဒါပေမဲ့ဒေါ်လာလည်းဘယ်လိုဖြစ်လဲဆိုတာပြောလို့မရဘူးလေနော်အဲ့တော့အလားအလာဘယ်လိုလဲဆိုတာပြောရတာခက်တယ်နော်ဒေါ်လာဈေးပုံမှန်ရင်အဲ့တော့ဆရာတို့ရေအခုဘိုးဘန်ကလုပ်တဲ့ကိစ္စတွေကိုအဲဘယ်လောက်ထိထိရောက်လဲဆိုတဲ့ပုံမှန်လည်းမူတည်တာပေါ့
မြန်မာနိုင်ငံကျပ်ငွေတန်ဖိုးကျဆင်းမှုကိုဘိုးဘန်တခုတည်းကကယ်တွင်နိုင်ပါမလားဆိုပြီးမိကုန်းထုတ်မှုတွေလည်းရှိနေပါတယ်နိုင်ငံသားငွေရောင်းဝယ်တဲ့အခါဘိုးဘန်နှုန်းထားရဲ့ 0.8 ရာခိုင်နှုန်းအထိသာအလျှော့အတင်းဈေးကစားခွင့်ပြုထားတဲ့တကက်သက်ချက်ကိုပြီးခဲ့တဲ့အပတ်ကပဲဘိုးဘန်ကပယ်ဖျက်ခဲ့ပါတယ်အခုမြန်မာကျပ်ငွေလဲနှုန်းပြန်တက်လာတဲ့ဆိုပေမဲ့လည်းဒေါ်လာဈေးရဲ့ရိုက်ခတ်မှုအဖြစ်တခြားအခြေခံစားကုန်တွေဈေးတက်လာနေတာကြောင့်စီးပွားရေးသမားတွေအပြင်ပြည်သူတွေအားလုံးထိခိုက်နေတာမှာစိုးရိမ်နေတာတွေကတော့ပြတ်ကွယ်မသွားသေးပါဘူးခင်ဗျာ
ကိုကောင်းဆန်ဟိန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖားကန့်ဒေတာကကြောက်စိမ့်လုတ်ွက်တွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဖားကန့်ဒေတာကကြောက်စိမ့်လုတ်ွက်တွေအပါအဝင်တခြားနေရာတွေကကြောက်မြက်လုတ်ွက်စုစုပေါင်း400ကျော်ဒီလကုံမှာတက်တန်းကုံမှာဖြစ်ပါတယ်လက်ရှိမှာတော့အစ်စ်တူးဖော်ခွင့်ထပ်မံလျှောက်ထားတာတွေကိုမြန်မာအစိုးရကရပ်ဆိုင်းထားပါတယ်ကြောက်မြက်ဥပဒေကိုလွှတ်တော်မှာပြန်လဲရေးဆွဲနေပြီးတော့သဘာဝတရားစာတအရင်းမြစ်တူးဖော်ထုတ်လုပ်ရေးလုပ်ငန်းတွေပို့ပြီးတော့မှပွင့်လင်းမြင်သာမှုဖော်ဆောင်ရေး EIDI ရဲ့အကြံပြုချက်တွေကိုအလေးထားစဉ်းစားပေးဖို့မြန်မာနိုင်ငံ EIDI သုံးပွင့်ဆိုင်ညွန်ပေါင်းအရက်ဖတ်လူမှုအဖွဲ့အစည်းတွေကတိုက်တွန်းနေပါတယ်သတင်းပြည်စုံကိုတော့ VOE မြန်မာပိုင်းရဲ့သတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားတာနားဆင်ပါရှင
်မြန်မာကျောင်းမဲကျေနာရောင်းဝယ်လုပ်ငန်းရဲ့ထွေထွေမန်နေဂျာဦးတန်းစောဦးကတော့တက်တန်းကုန်သွားရဲ့လုပ်ွက်တွေအနေနဲ့လွှတ်တော်မှာပြန်လဲရေးဆွဲနေတဲ့ဥပဒေပေါ်မူတည်ပြီးဆက်လက်ဆောင်ရွက်သွားမယ်လို့ VOE ကိုပြောပါတယ
်တက်တန်းကုန်ရက်ပဲတက်တန်းကုန်ရက်မယ်အစ်စ်လည်းကပ်ပြီးတော့ချတာမရှိဘူး။ဘာလို့ဆိုတော့လက်ရှိမြို့တော်မှာစီရင်ဥပဒေတွေမရှိနေသေးဘူး။အဲ့ဒါလေးပြည့်ပြတ်သွားမယ်။ကျွန်တော်တို့လုပ်ငန်းတွေကဆက်နေကြတယ်။အချို့ကျတော့လည်းဘာမှပြန်မလျှောက်တာမရှိဘူး။တချို့ကလည်းထိန်းသိမ်းဆောက်ရှောက်ခွင့်ပေါ့။လုံးဝသူ့ဖို့ထုတ်လုပ်ခွင့်တော့မဟုတ်ဘူး။ထိန်းသိမ်းဆောက်ရှောက်ခွင့်ပြန်လျှောက်တဲ့သူလည်းရှိပါတယ်။တချို့ကျတော့လည်းဒီဆက်ရမ်းနေရာတွေနဲ့ဒီလူတွေရှိသေးတာပေါ့နော်
။လက်ကျန်တက်တန်းရှိနေသေးတဲ့ကုမ္ပဏီတွေအနေနဲ့သဘာဝပတ်ဝန်းကျင်မထိခိုက်အောင်လုပ်တဲ့စံချိန်စံညွှန်းတွေအားနည်းနေပြီးရေးဆွဲနေတဲ့ကြောင့်မြတ်ဥပဒေပိုင်းမှာလည်းသဘာဝတည်ရန်စတာအရင်းမြစ်တူဖို့ထုတ်လို့ရလုပ်ငန်းများပွင့်လင်းမြင်သာမှုပေါ်ဆောင်ရေး EIDI ရဲ့အကြံပြုချက်တွေကိုအလေးထားထည့်သွင်းသင့်တယ်လို့မြန်မာနိုင်ငံ EIDI
ตรงมุ่งใส่ยมมองเยอะแบบดูมุ่งพ่อยกุศลเลยพี่เด็กตรงมุ่งมุ่งท้องอ่ะกุศลเบี้ยวว่ะเฮ้ยเพื่อนไม่ได้มัวหรอกกุศลดีกว่าไม่ใช่เด็กบอกไม่ใช่เด็กใครชอบยังเดียร์เซียนเซียเดี๋ยวเบี้ยวไม่สวยเซียนเซียจะมาลูกกงเบี้ยเลยบอกเนาะจำไม่เลิกก็ได้อาลงจนนายการเนี่ยแค่สูรุ่ยมาลูกจีจ้าพี่เอ็มเลยบอกเนาะจีจ้าพี่เอ็มไม่สวยสวยไม่เลยแต่อีกาแต่อีกาเนี่ยตีจ้าเลยที่ไปจีจ้าเราจ้ามาลูกช่วยอะไรแต ไอ้หมูเสียไอ้ดีอ่ะกองนู้นไอ้หมูลูกตรงจะสิ้นเลยอ่ะป้าพักแค่เดียวเดียวอู้เรียบอยู่เนี่ยจะไปไล่สิ่งที่ไปอ่ะจะไปช่วงนู้นยังใจลงเนี่ยจะไปส่วนช่วงนู้นลงเนี่ยเรื่องนี้ด้วยเนี่ยจู่มันเจ็บจมูกอารมณ์บางสัตว์ดีออกมาแต่ช่วงนู้นบลูดอมเลสุรามุขึ้นมาเจ็บด้วยตัวดีนี่เองเสียงการเราล่ะจริงเลยบ่เนาะอารมณ์บางสัตว์ลงไปส่วนนั้นช่วงนู้นเสียงดีบ่ไม่เอาอย่างนั้นช่วงนู้นปุ่นเนี่ยมีดามุ้งสิ่ง
kwa, molu ye na mi ka nga za gu kwa, mo go ga chao za chao kwa, mai shu ga te kwa, su su bong li ya jo si ba ye. Pogli ga pa ne, so ya bai chao miya ye na tu po kwen lai sen di go, xa yi ya na ta ra go, so ya de gu piang ka la ga sa bi, lo sang ge ra ba. Xin ga chao miya lu kwa bong tong chao dang jo si bi, na nang sa kone, na nang sa shi de ma, miya su gu ya na ta ba ye.
ကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ဘက်ကမူရစီဝါဖမ်းမိတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်းခရိုင်ထဲမှာမြန်မာနိုင်ငံဘက်ကနေဝင်ရောက်လာတဲ့လက်နက်ကိုင်မူရအုပ်စုတွေနဲ့ထိုင်းတပ်ဖွဲ့ဝင်တွေကြားအောက်ကလနှစ်ဆယ်ရက်နေမနက်ပိုင်းတုန်းကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်အဲ့ဒီမှာတဦးကိုအသေးဖ မာက အပြည့်အစုံကို သတင်း ပေးပို့ ထား ပါတယ် ရှင်
ထိုင်းမြန်မာ နယ်စပ် မဲ ဖားလွန် ခရိုင် ဟာ မြန်မာ နိုင်ငံ ရှမ်းပြည် နယ်နဲ့ နယ်နိမိတ် ချင်း ထိစပ် နေတာ ပါ ဒီ နယ်မြေ မှာ ထိုင်း နယ် ကြားစောက် တပ်ရင်း 3 တပ်ဖွဲ့ဝင် တွေ ကင်းလဲ နေ ခြင်း ဩဂုတ်လ 20 ရက်နေ့ မနေ့ 9 နာရီ အချိန် လောက် မှာ ပဲ မြန်မာ ဘက် က နေ လာ တဲ့ စိတ်ကြွ စေး တဲ ဆောင် လာ တဲ့ လက်နက်ကင် 10 ဦးခန့် နဲ့ တိုက်ပွဲ တွေ ဖြစ် ပွား ခဲ့ တဲ့ အကြောင်း ထိုင်း နယ် ကြားစောက် အမှတ် 3 တပ်ရင်း မှု ကီတာကွန်ကျန်တရာကသတင်းတောက်တီကိုထုတ်ဖော်ပြောဆိုသွားခဲ့ပါတယ်။ပုံကြီးတက်တယ်ဒီလိုလည်းမှတ်ပါမှန်တယ်။ထော်ရန်ကျေးွာအုပ်စုရှိအနီတောလန့်ကနေစိတ်ကြွစည်းတွေတဲဆောင်လာတဲ့လက်နက်ကင်ဆယ်ဦးခန့်နဲ့ထိတ်တိုက်တွေ့ခဲ့တာပါ။နှစ်ဖက်အကြားပြစ်ခတ်မှုအချိန်ကတော့9မိနစ်ခန့်ကြာပြီးတဲ့နောက်မှာတော့မူရီဂိုင်းဝင်းနေဟာမြန်မာနိုင်ငံဘက်ကိုပြန်ဆုတ်သွားခဲ့ကြကြောင်းအသက် 30 ကျော်အရွယ်တက်တေကန်အထောက်ထားမရှိတဲ့အမျိုးသားတအူးကိုတော့အသေးဖမ်းမိခဲ့တယ်လို့ဆိုပါတယ်။မူရီဂိုင်းဝင်းနေထံကနေကိုသုံးလုံးတစ်စိတ်ပါစိတ်ကြွဆေးပြားပေါင်း၄သိန်းပါဝင်တဲ့အထုပ်တွေကိုလည်းဖမ်းဆီးမိခဲ့တယ်လို့သူကပြောပါတယ်။ဩဂတ်လ20ရက်နေ့မှာပဲထိုင်းမြောက်ပိုင်းဒေသမှာမူရီစေဝါနဲ့ပတ်သက်တဲ့မှုကင်း၃မှုကိုဖမ်းဆီးခဲ့ပါတယ်။ချင်းမိုင်မြို့နယ်မိတ်အိုင်းခရိုင်အတွ ตั้งแต่ตู้พันธุ์สีนั่งเงี้ยบาร์เลยนี่เลยไปภายในเงี้ยมีเอาไปแล้วแป๊บเดียวเนี่ยมันงาดีตายแต่พอเหยียดทุกอย่างเจ้ามาเสกจ้าสีเปล่าเปล่าชาวเต้นนี่บ้านเนี่ยไอ้สโลคอร์เนี่ยเสกจ้าสีกิโลต้องเจเนตู้ที่ยังแข็งชาวอู่พันธุ์สีนั่งเงี้ยจังตัดนิ้วทุกอย่างเงี้ยบาร์เลยออกัสลาสักเช่นนี่ลงอารมณ์เช่นนั้นขยายเนี่ยก็กลัวยังตะคุ่ยด้วยมาเสกจ้าสีเปล่าชาวเส้นนั่งกูเลยพันธุ์สีมีเงี้ยบาร์เลยเช่น
ท่านเชื่อใจวิวเอ็ดเรียนเราไม่มาเรียนเป็นโปรแกรมใช่ป่ะเลยสิตอนนี้น่าจะเรียนด้วยเรียนวารีการเราทะเลาะไปวิวเอ็มยามาไปเอ็มยามาบ้าได้ซีซันนี้กูไลน์ตัวมีด้านนี้สั่งงานตัวนี้งานจะติดตัวกันในสั่งเล่าทุนเรียนเป็นรับใช่ป่ะเลยดูดีเอาไว้ในเว็บมารอเอเปอร์เซ็นต์ทุนเรียนเป็นจากแค่นาฬิกาเดซีบายแค่นาบล็อกการีพยอดมีอาตัดแต่งเรียนวันนี้ดูตัวยงจีอาซีซันนี้กูน่าเสียบุชีป่ะเลยสิ
ดีเอ็มยามาไปเนี่ยตั้งแต่สี่สิบเอ็ดกูตอนนี้กูอาจจะทุเรียนปีนี้มาเลยยามาสั่งเอาใจมันเนี่ยไปช่องไหนกันเนี่ยคนไหนที่ไลน์ดูมีตาตัวเส้นเนี่ยเลเซอร์เลเซอร์เสียเปลี่ยนดูดีอันไหนเว้ยมาไลน์ละมีตาที่อากูเดินมาว่าน่าเสียนายดีดีสี่สิบเอ็ดมันเนี่ยช่องไหนกันเนี่ยกูน่าจะเปลี่ยนแปลงทุเรียนปีนี้มาเลยยันนี่กันสบายช่องไหนกูกันเนี่ยคนไหนที่สี่สิบเอ็ดกูรอไลน์ดูสักคนสักกูเนี่ยน่าเสียงามีตาที่มาทุเรียนปีนี้
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိသလိုသူယုံကြည်အားအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်ကအမေရိကန်ပြည်ထောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်။စာသင်နှစ်အစိတ်ပိုင်းတစ်ခုကိုချက်ကျော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်တာတစ်ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်သွေးမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲ
။ဒေါက်တာတေဆာရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်ဖိုးဟာလွန်ခဲ့တဲ့လပိုင်းနေ့အတွင်းတော့တဟုန်တို့ကျဆင်းနေတာကြောင့်ဒီပေါ်မှာဝေဖန်ပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အစိုးရဘက်ကလည်းနိုင်ငံတွင်းမှာဒေါ်လာဈေးတည်ငြိမ်မှုအတွက်စ조사လှုပ်ဆောင်နေတာတွေရှိပါတယ်။ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်တဲ့နေရာမှာတော့ကျပ်ငွေတန်ဖိုးအထူးတလဲကျဆင်းနေတဲ့အပေါ်တုံ့ပြန်ပြောဆိုမှုတွေကိုဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုက်စူးစီးတင်ပြပေးထားတာနားဆင်ပါရှင်။
မနက်ခင်းရဲ့နိုင်ငံသားငွေလဲနှုန်းကို 3.8% ခန့်နှုန်းနဲ့ကျော်ပြီးအယောင်အဝယ်မလုပ်ရလို့နေ့စဉ်သတ်မှတ်ပေးထားတဲ့နှုန်းထားကိုပယ်ဖျက်လိုက်ကြောင်းဘိုဘန်ကဩဂုတ်လ13ရက်နေ့မှာရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ငွေကြေးကတင်းရိပ်တက်နေတဲ့ဒေါ်လာဈေးဟာပြီးခဲ့တဲ့သတင်းပတ်အတွင်းဒေါ်လာကိုကျပ်ငွေ 1,300 ကျော်တဲ့အထိတက်သွားခဲ့တယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါလက်ရှိမှာနိုင်ငံတကာဈေးကွက်မှာလည်းဒေါ်လာငွေတန်ဖိုးမြင့်တက်နေတာကြောင့်ဒါဟာမြန်မာတနေငံနဲ့ကြုံတွေ့ရတဲ့ပြဿနာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေဘက်ကထုတ်ပြန်ပြောဆိုပေမဲ့လည်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့တင်တာမကပဲတခြားနိုင်ငံငွေအလုံးနဲ့လဲလှယ်တဲ့နေရာမှာပါကျဆင်းနေတာပါဒါအပြင်တခြားနိုင်ငံတွေကဒေါ်လာနဲ့လဲတဲ့နေရာမှာတန်ဖိုးကျတယ်ဆိုပေမဲ့လည်းမြန်မာကျပ်ငွေလောက်ရာခိုင်နှုန်းတိတိတသားကျဆင်းတာမျိုးမဟုတ်ပါဘူးဒီပြဿနာပြည်လဲရေးအတွက်မြန်မာနိုင်ငံဗဟိုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကွက်ကိုပြန်လဲထိမ့်ညှိနိုင်ဖို့ကြိုးပမ်းခဲ့ပါတယ်အစိုးရဘက်ကလည်းဒေါ်လာဈေးတည်ငြိမ်အောင်လှုပ်ဆောင်တဲ့အနေနဲ့တကြားနဲ့73 re-export license တွေကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဩဂုတ်လ18ရက်နေ့မနက်ပိုင်းကစပြီးပေးပစ်လိုက်ပါတယ်။ဩဂုတ်လ19ရက်တနင်္ဂနွေနေ့မှာတော့ဒေါ်လာကို1498ကျပ်ပေါက်ခဲ့ပါတယ်။ဒါဟာအပြင်မှာပေါက်နေတဲ့ငွေလင်းနှုန်းနဲ့ဗဟိုဘဏ်ကတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းသိပ်မကွာဘူးဆိုတာကိုပြသနေတာပါ။ဗန္နာရေးဌာနမှာစီးရင်ငိုင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့ဥက္ကန်ထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရအရေးပေါ်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ
်။အမေရိကန်ကမှတကယ်ထိတ်ပိုင်းပါလေ။အစိုးရဘက်ကနေဥဆောင်ပြီးတော့လေ။တပတ်ပေါ်ဆိုတစ်ဖက်မှာဟိုစီးပွားရေးလုပ်နေတဲ့ဗန္နာရေးတို့ပြည်ဘောဘန်တို့ကိုလူလူကကွန်ဖရင့်ကျနေတဲ့ချိန်မှာနှစ်ဖက်ဆုံဆုံပြီးတော့ကဲတော်တော်တစ်ဖက်ကစီးပွားရေးလူလူပဲကတော့ဒါကိုစောင့်ကြည့်ဟာသူအစိုးရတော့တခုကူစားနေပြီဒါတို့ရေုံချင်းနဲ့စောင့်ကြည့်မယ်ဆိုတဲ့စိတ်ကိုဖြစ်သွားအောင်ရှော့တင်းနဲ့တော့ပြရမှာလို့ကျွန်တော်မြင်တာ
အခုလိုစီးပွားရေးအရေးပေါ်အခြေအနေဆက်ရောက်နေတဲ့အချိန်မှာတိုင်းပြည်ကောင်းဆောင်ပိုင်းကလူလူကိုပွင့်လင်းမြင်သာစွာ policy တွေချပြခြင်းမရှိတာကလည်းစီးပွားရေးအဥဆောင်မှုဘက်မှအားနည်းတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥက္ကန်ထွန်းကပြောပါတယ
်ဆိုတော့ကျွန်တော်မြင်စီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်ပါတယ်တိုင်းပြည်ကစီးပွားရေးကိုဥထိတ်ထားမှာစွာအခုထိဒီလောက်ကြီးဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ဘိုင်းကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတည်မှာလေမသိဘူးဖွင့်လဲရမယ်ငါတို့ဒါတွေလုပ်နေပါပြီတစ်ဖက်ကလည်းစီးပွားရေးကိုခရဲဘုဒ္ဓကိုငါတို့ဥဆောင်တာဝန်ပေးပါတယ်ဆိုတာကိုစီးပွားရေးကငါတို့ဥစားပေးနေပြီလို့ဆိုဒီနိုင်ငံရဲ့ဟိုဒီချိန်နေရေကြီးကြတဲ့ခြေရာတွေကလည်းတစ်ပိုင်းပါလေ ဆီဝါယုံကတော့ပြတ်မထားပါဘူးဆိုတာပေါ့လေမြန်မာနိုင်ငံလိုအတွင်ကူးပြောင်းစေကာလဖြစ်တဲ့ငွေလဲနှုန်းစုကလည်းတည်ငြိမ်မှုမရှိသေးတဲ့အတိုင်းပြမှာတော့တမယိုးကြလှုံထုံလှုံနေတဲ့အတိုင်းချင်းကလှုံဆောင်လို့မရနိုင်ဘူးလို့လည်းဥက္ကန်ထွန်းကဆက်ပြောပါတယ်ကျွန်တော်အမေရိကန်နဲ့တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒီယူနီယံဘဲန်လို့ပေါ့လေဟိုဖက်ဒရယ်ဘဟုဘဏ်ကနေဝင်ပြီးတော့အရှင် ပြင့်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတော့တိတ်ချက်ကစီးပွားရေးကကျတဲ့နေတော့မယ်စီးပွားရေးမတည်နိုင်ဘူး။အခုကျွန်တော်ကြားနေရတော့စီးပွားရေးပို့ပို့ပြီးတော့တောင်ကျတဲ့လာတယ်။ဆိုတော့ဘလို့မှတည်တမန်စီးပွားရေးမူဝါဒတွေကိုလက်နဲ့တူအသုံးပြုလို့ချက်ချင်းတော့ကူစားလို့မရနိုင်ဘူးလို့ကျွန်တော်ယူဆပါတယ်
။အခုလိုဒေါ်လာဈေးတွေတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတာဟာတိုင်းပြည်စီးပွားကျဆင်းတာကိုရောင်းပြန်ဟပ်နေတာလည်းဖြစ်ပါတယ်။ဒါဟာလက်ရှိ NLD အစိုးရလက်ထက်ကြမှာဖြစ်တာတော့မဟုတ်ပါဘူး။အရင်စစ်အစိုးရလက်ထက်နဲ့သမရဦးသိန်းစင်အစိုးရလက်ထက်မှာလည်းစီးပွားရေးစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုတွေပြင်ပဈေးကွက်နဲ့ကန့်ညီခြင်းမရှိတဲ့စီးပွားရေးမူဝါဒတွေကြောင့်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာကျပ်ငွေတန်ဖိုးကျဆင်းခဲ့တဲ့တာရကတွေရှိခဲ့ပါတယ်။ NLD အစိုးရတက်လာကစားတုန်းကတော့ပြည်တွင်းကရောနိုင်ငံတကာကပါအစိုးရတဲ့အပေါ်ကြီးမားတဲ့မျှော်လင့်ချက်နဲ့ယုံကြည်မှုတွေထားရှိခဲ့တာကြောင့်အနေဒီအစိုးရတက်လာတဲ့2016ခုနှစ်ဧပြီလဝန်းကျင်တုန်းကမြန်မာကျပ်ငွေတန်ဖိုးအနည်းငယ်တက်ခဲ့ဘူးတယ်လို့ဩဂုတ်လ၄ရက်နေ့က UNFCCI မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်မှကျပ်ငွေလဲလှယ်နှုန်းဘာတွေဖြစ်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ဟောပြောပွဲအတွင်းစီးပွားရေးပညာရှင်ဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်။အနေဒ
ီအစိုးရတက်လာတဲ့ပထမဆုံးကကျပ်ငွေတန်ဖိုး 3.4% အဖြစ်လို့ဒီလိုပြရတယ်ဆိုတော့ရေးတာတော့ last time I believe this achievement was due to trust, confidence, high hopes, generous support, and goodwill that people of Myanmar and the international community bestowed on the new NLD government. And the new government will come to the end of the year. And the new government will trust, confidence, high hopes. In Myanmar, the donation is going to be the problem. The problem is generous support.ဘလို့လည်းကျွန်တော်တို့ကဘလို့လည်းဆိုရှင်ပြည့်စုံကုညီရပိုင်းလည်းရှိတယ်စေညာလည်းကောင်းတယ်ပါလားဘုလို့ပဲအားလုံးကျွန်တော်စေညာရှိတယ်
အနေဒီအစိုးရတက်လာတဲ့2016ခုနှစ်ဧပြီလကစလို့နောက်ထပ်လအနည်းငယ်တွင်အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1100အောက်မှဖြန်းပြရှိခဲ့တာပါမြန်မာအစိုးရရဲ့စီးပွားရေး policy ပိုင်းမှာပြင်ဆင်ဖို့လိုအပ်ချက်ရှိတာတွေအားနည်းချက်တွေကိုဥမြင့်ကအဲ့ဒီအခမ်းအနားအတွင်းမှာထောက်ပြပြောဆိုခဲ့ပြီးဗဟိုပန်အနေနဲ့လည်းပြင်ပပုဂ္ဂလိကလုပ်ငန်းနယ်ပယ်မှာဖြစ်ပေါ်နေတဲ့လိုအပ်ချက်တွေကိုအလင့်အမြန်တုံ့ပြန်ဖြည့်ဆည်းပေးနိုင်အောင် policy နဲ့လှုပ်ထွန်းလုပ်နည်းတွေကိုပြင်ဆင်လှုပ်ဆောင်မှုလိုအပ်တယ်ဆိုတာကိုလည်းတင်ပြသွားခဲ့ပါတယ်ဘန်လုံငန်းရှင်တူဖြစ်တဲ့ဥဖေမြင့်ကတော့သွင်းကုန်ထုတ်ကုန်မမျှတာတာကြောင့်မြန်မာစီးပွားရေးကျဆင်းနေတာဖြစ်ပြီးအခုလိုဒေါ်လာငွေလဲနှုန်းနဲ့မြင့်တက်နေတာဟာမြန်မာနိုင်ငံကတင်သွင်းနေရတဲ့ကုန်ပစ္စည်းတွေဈေးမြင့်သွားစေနိုင်တယ်လို့ထောက်ပြပါတယ
် import ဆိုလည်းဟိုကြီးကြီးလာပါပေါ့ဗျာ import တွေကအများကြီးကြီးတော့မှာပေါ့ဒါဟို export ဆိုတော့ပို့တော့ရပြီမဲ့လေသူက export ကတိတ်အိုက်တယ်ပြီးများတာမဟုတ်ဘူးလေ import ကအများ import ကအများများနေတော့ import အတွက်ဆိုတော့ပို့တော့ကိုကြီးတို့ပြည်နဲ့ကိုကြီးနဲ့ပဲဈေးတက်လာတာပေါ့တက်လာနိုင်တာပေါ့ဗျာ
ဒေါ်လာဈေးတွေအခုလို1500ကျပ်ကျော်တဲ့အထိမတက်ခင်မှာကတည်းကအတိုင်းပြည်အတွင်းစီးပွားကျနေတာကြောင့်ကုန်စင်းလုံးတွေလည်းတည်ရိပ်တက်နေကြတာပါသွင်းကုန်အပေါ်အများစုမိခိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုဒေါ်လာဈေးတွေအမြင့်ဆုံးအဆင့်ကိုတက်သွားတာကတန်းပြည်မှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးပြဿနာကိုအထောက်အကူမပြုတဲ့အပြင်ပိုဆိုးသွားစေမှာဖြစ်ပါတယ်ဒေါ်လာဈေးတွေမြင့်တက်နေတာကြောင့်ပြည်ပကသွင်းကုန်တွေဈေးမြင့်တက်သွားရုံနဲ့မကပဲတချို့မရှိမဖြစ်လိုအပ်တဲ့ဈေးဝါးတွေပါဈေးကွက်ထဲမှာပြက်ကုန်ပြီဆိုတဲ့ပြောဆိုမှုတွေလည်းရန်ကုန်မြို့ကနေအကြားထွက်ပေါ်နေပါတယ်လက်ရှိအစိုးရကလှုပ်ဆောင်နေတဲ့ဒေါ်လာဈေးတည်ငြိမ်ရေးအစီအစဉ်တွေဟာဘလောက်ထိထိရောက်အောင်မြင်မှုရှိမလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုံလွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်လာမယ့်အင်္ဂါညတည်းဒီလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံရခိုင်ရှမ်းနယ်ကချင်ပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်းခတ်ရေးယူမှုတွေလုပ်ခဲ့ပါတယ် ဖျားပေးမှုတွေနဲ့ဒဏ်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စီမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲဒီလိုမျိုးရည်ရွယ်တာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လဲအမေရိကန်လွှတ်တော်အမတ်ချုပ်ကဒီထက်ပိုပြီးတော့ရည်ယူဖို့နိုင်ငံကြေးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်အောင်စုရဲ့ရည်ယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးမင်းများလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်းကြမယ့်သတင်းရှင်တွေကိုကြည့်ကြည့်ပါရစေ
နောက်ထပ်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရသည်ရှင်။အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။ TV စီစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နောက်ဆိုရင်တို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကနေတဆင့် online နေပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကိုအွန်လိုင်းနေပေါ်ကနေတဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AP သတင်းဌာနကနေတီးတန့်တွေ့ဆုံမေးမြန်းစဉ်မှာသူကအခုလိုပြောခဲ့တာပါ Mobile လက်ကင်ဖုန်းတွေနဲ့ TV လုပ်ငန်းတွေရဲ့အနာဂတ်တွေနဲ့ပတ်သက်လို့ဘာတွေများအပြည့်အစုံပြောဆိုထားသလဲဆိုတာကိုတော့မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
အမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပေမဲ့လေနောက်ဆိုလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလန်းတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရေ
ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆွေမမောအခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗ
ျစပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆရာအကြီးဆုံးညီလာခံကြီးသိတယ်မလားအဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေသူ့ကို AP သတင်းဌာနကတီးသန့်တွေးဆုံပြီးတော့မှဒီအနာဂတ် Mobile ဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ
့ You know mobile phones are just getting better and betterAnd first they were just for communication.
Mobile လက်ကင်ဖုန်းတွေကပို့ပို့ပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်ဖို့အတွက်ပဲသုံးခဲ့ကြပေမဲ့နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလန်တွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစရိတ်တွေကျလာတယ်ဆိုတော့ပို့ပြီးကောင်းလာဖို့ပဲရှိပါတယ်။
mobile phone တွေကကိုသွားလေရအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုစိတ်ကူးပေါက်လာလို့ကြည့်ကျင်နေဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကို internet ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေက internet ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ video တွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းအတော်များများကသူတို့ရဲ့ season တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့ Now Solution TV အစီအစဉ်တွေကိုလေးလိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ Internet Online ပေါ်ကနေထုတ်လွှင့်ဖို့လှုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ
။ American ကဒီ Internet နဲ့ Cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံဦးရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ Smart TV တို့ Tablet Computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုပိုင် App တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ Computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ Cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုသုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆီမောင်က
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဇလန်နဲ့အဟောင်းတွေကြည့်နိုင်မယ်အားကစားအစီအစဉ်လေးဆိုရင်လေအင်မတန်ကြည်လင်ပြတ်သားတဲ့ 4K အရည်သွေးနဲ့ကိုအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်တံလွှင့်လုပ်ငန်းတွေက 4K အရည်သွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်တွေကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလုပ်လာကြပါလိမ့်မယ်သိပ်ကောင်းတဲ့ရုပ်တံအရည်သွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ်
ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြည်လာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှအခုလိုပြောပါတယ
် You know what I find is people will watch movies on a mobile screen because they can be broken up they can watch some of it on the way to work another part on the way home
ကျွန်တော်ဘာသာတွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည်လာကြမှာပဲဘာလို့လဲဆိုတော့အပိုင်းခွဲကြည့်နေကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်အလုပ်ပြန်မှာချန်တာကိုဆက်ကြည့်လို့ရတယ်လေကျွန်တော်တို့ရဲ့ Netflix ပေးသက်တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကျင်ကြပုံသိပ်မတွေ့ရပါဘူး YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်ဗီဒီယိုခက်တူတူကြည့်ကျင်သူတွေအတွက်အဆင်ပြေတာပေါ့ဗျာကျွန်တော်တို့ကတော့အချိန်ကြာကြာကြည့်ရတဲ့ရုပ်ရှင်ကားတို့ဇလန်းတွဲတို့ကြည့်ကျင်ကြတဲ့သူမျိုးအတွက်ပိုဖြစ်ပါလိမ့်မယ
် Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တစင်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကဘာလုံးမှာ93သန်းကျော်ရှိပါတယ်
internet ပေါ်ကနေပြီးတော့ရုပ်တံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိတ်တန် online ရုပ်တံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ
သူတို့အနေနဲ့ဒီတကဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသွားနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
တကဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုနွေရာသီမှာစပြပါမယ်ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်ဒီထက်ပိုပြီးတော့လည်းလုပ်သွားခြင်းမှာတယ်တူရကီမှာလည်းလုပ်နေပါပြီအိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကာတွန်းကားတွေကိုလည်းလုပ်နေပါတယ်ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ
်ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရာဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆွေမမောင်ရဲ့
ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်
ကိုသားညုံအစီအစဉ်ကိုညီတင်ဆက်ခဲ့တဲ့မဆုမျက်မုံရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မရေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဟောလိဝုဒ်ကထွက်တဲ့ရုပ်ရှင်ကားတွေထဲမှာအာရှအနွယ်ဘွားတွေကိုကြီးပဲရုပ်ရှင်သရုပ်ဆောင်တွေဖြစ်နေထည့်သွင်းပြီးတော့အသုံးပြုထားတဲ့ပထမဦးဆုံးရုပ်ရှင်ကားဖြစ်နေ Crazy Rich Asian ဆိုတဲ့ရုပ်ရှင်ကားအမေရိကန်ပြည်အောင်စုတလောမှာယုံတင်ပြသနေပါပြီဘယ်သူတွေပါဝင်သရုပ်ဆောင်ထားပြီးတော့ဒီကားအတွက်မျှော်မှန်းချက်တွေဘယ်လိုရှိပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထော်တာတွေကိုပြောပြပေးသွားပါမယ
် Okay, and what about your cousin Eddie? You know, never talked about him.
Well, Eddie's a big finance guy in Hong Kong. A real family man.
American ပြည်အောင်စုမှာပြီးခဲ့တဲ့တောက်ကြာဩဂုတ်လ18ရက်နေ့မှာယုံတင်တဲ့ရုပ်ရှင်ကားတကားကတော့ personal identity မိမိဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုပြနိုင်မှုလုပ်နေကြတဲ့အာရှအနွယ်ဘွားတွေကြောင့်ရိုက်ကူးထားတဲ့ Crazy Rich Asian ဆိုတဲ့ဇာတ်ကားပဲဖြစ်ပါတယ် တိုင်းရဲ့ဘာသာပြန်ပြောရမယ်ဆိုရင်တော့လုံးဝမယုံနိုင်စရာချမ်းသာလာတဲ့အာရှအနေပါလေလို့အဓိပ္ပာယ်ရပါတယ်ဒီလိုအထူးသဖြင့်အရှေ့တောင်အာရှနိုင်ငံတွေရဲ့မြန်မာရဲ့ယဉ်ကျေးမှုတွေကိုကဘာသိအောင်လို့ပြနိုင်တဲ့ကားမျိုးဟောလိဝုဒ်မှာရိုက်ကူးနိုင်တဲ့အတွက်ဒီရုပ်ရှင်မှာပါဝင်သရုပ်ဆောင်တဲ့အဖွဲ့သားတွေ
အမတ်တမကုန်နေကြတာ So to hear people be like thank you I'm like no thank you like
ဒီရုပ်ရှင်ကမှာမင်းသမီး Constant Wu မင်းသမီးကြီး Michelle Yu အမေရိကန်နိုင်ငံသားတရုတ်နယ်ပွားမင်းသမီး Aquafina နဲ့တရုတ်ဆောင်တဲ့ Henry Golden တို့ပါဝင်တရုတ်ဆောင်ထားပြီးတော့ဒီရုပ်ရှင်ကားကနှစ်ပေါင်း25နှစ်အတွင်းမှာ Hollywood ပင်မရုပ်ရှင်ကားတကားမှာအာရှတရုတ်ဆောင်တွေကြီးပါဝင်တဲ့ပထမဦးဆုံးရုပ်ရှင်ကားလည်းဖြစ်ပါတယ်။မင်းသမီး Constant Wu ကစင်ကူမာနေတဲ့သူ့ရဲ့ချစ်သူစီကိုလိုက်သွားတဲ့တက္ကသိုလ်ပါမခတဦးအနေနဲ့တရုတ်ဆောင်ထားတာပါ။ဟိုရောက်တော့မှသူ့ရဲ့ချစ်သူမိသားစုကနိုင်ငံရဲ့အချမ်းသာဆုံးမိသားစုတစ်စုဖြစ်နေတာတက်အံ့တော်နဲ့သိလိုက်ရပါတယ်။ဒီရုပ်ရှင်ကားကစင်ကာပူကျွန်းနိုင်ငံလေးရဲ့ခေတ္တနဲ့ခင်ဟောင်းပြီးသူကလက်ရာတွေရောစပ်မှုနဲ့တန်ရှင်းတက်ရက်တဲ့ပန်းခြံတွေချစ်စရာကောင်းတဲ့ပင်လယ်ကမ်းကြီးစားမိန်လမ်းမေးစာတွေနဲ့ဂီတတန်တွေလွင့်ပြန်နေတဲ့စင်ကာပူရဲ့ခန္ဓာလှပမှုတွေကိုမိမောင်းထုတ်ပြထားပါတယ်။ရုပ်ရှင်ဇာတ်လမ်းထဲမှာတော့အနောက်တိုင်းနဲ့အရှေ့တိုင်းယဉ်ကျေးမှုကြောင့်မှတဟဇာတာမဖြစ်လာတဲ့အထက်တန်းလွာရဲ့တောက်ပဝင်ကြွားတဲ့ပါတီတွေနှလုံးသားရေရှုပ်ထွေးမှုတွေကိုဇက်အင်တည်ထားပြီးတော့ရှေးရိုးဆန်တဲ့လူချမ်းသာတရုတ်မိသားစုနဲ့ခေတ္တမှာပေါက်ပွားလာတဲ့တထေးတွေကြမှာအပြိုင်မှုတွေကိုလည်းတွေ့ရမှာပါဝိတုကိုပြန်ရိုက်ထားတဲ့ဒီရုပ်ရှင်ရဲ့ဒါရိုက်တာ John M. Chu ကတော့ဒီရုပ်ရှင်ကိုရိုက်ကူးခဲ့ပြီးတော့တန်းနိုင်တဲ့များလဲကြော်ညာတွေလုပ်ထားပါတယ်ကျွန်တော်တို့နေမိတ်ညမိတ်စူးစမ်းခဲ့ကြတာပါပြည်သက်လက်ခံမခံဆိုတာကတော့စောင့်ကြည့်ရမှာပါရုံဝင်လူများတော့မှရှေးလျှောက်ဒီလိုရုပ်ရှင်ကားမျိုးတွေထပ်ပြီးတော့ရိုက်လို့ရမှာပါလို့ပြောသွားခဲ့ပါတယ်လူတွေလက်မခံပါဆိုလို့မရိုက်ရဲပဲဖြစ်နေတဲ့ကားတွေလည်းအများကြီးရှိနေပါသေးတယ်တဲ့အဲ့တော့ဒီလိုမျိုးပထမအဦးဆုံးယုံတင်တဲ့သတင်းပတ်မှာဒီရုပ်ရှင်အခြေအနေဘယ်လိုရှိမလဲဆိုတာကိုအဲ့ကားတွေကိုရိုက်ချင်တဲ့သူတွေစောင့်ကြည့်နေကြတာပါဒီကားအဆင်ပြေပြီဆိုရင်တော့တခါလာလဲဒီဇလန်တခါလာလဲဒီဇလန်နဲ့ရိုးရီနေတဲ့ဇလန်ဟောင်းတွေကနေကွဲပြားတဲ့ပဝင်းကျင်အခြေအနေကိုရိုက်ပြတဲ့ရုပ်ရှင်ကားတွေထပ်ပြီးတော့ထွက်လာဖို့ရှိပါတယ်လို့ပြောသွားပါတယ်။ဒီရုပ်ရှင်ကမှပါဝင်မှုတရုတ်ဆောင်တွေကိုတော့ထိုင်ဝမ်တရုတ်မလေးရှားဖိလစ်ပိုင်ဗြိတိန်နဲ့အမေရိကန်ဩစတြေးလျတို့ကနေရွေးချယ်ခဲ့တာဖြစ်ပါတယ်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရော့အတန်ရော့အပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah Oh yeah my own yeah
မင်းသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့တင်းနာညာရဲ့နောက်ဆုံးပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ဒေါက်တာတေဇဘာကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်ပေးကြပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ယုံကြည်ရတဲ့ခုကိုပြောပြခြင်းပါတယ်ကျွန်တော်ကအမေရိကန်ပြည်ထောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်စာသင်နှစ်အစိတ်ပိုင်းတစ်ခုကိုချက်ကျော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်ရတဲ့ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်သွေးမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲတစ်ခုသာကွာခြားသွားတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကတော့အရေးကြီးဆုံးဖြစ်တဲ့ပညာရေးစနစ်ပါပဲကျွန်တော်မြင်မိတဲ့ပထမဦးဆုံးကွာခြားချက်ကသူတို့တက္ကသိုလ်တွေကအုပ်ဆိုးသူမင်းဆိုးရတွေရဲ့လွှမ်းမိုးမှုအောက်မှာရှိမနေတာပဲဖြစ်ပါတယ်တက္ကသိုလ်တွေကိုပါမောက္ခတွေဆရာဆရာမတွေကသာကြီးဆိုးပြီးဘာသင်မယ်ဘာလေ့လာကြမယ်ဆိုတာသူတို့ပဲဆုံးဖြတ်ကြပါတယ်ဆရာဆရာမတွေကိုသင်ကြားရေးစွမ်းရည်သူတည်တနာဆွမ်းရည်တွေနဲ့ပါအကဲဖြတ်ပြီးကျောင်းသားတယောက်အောင်မယ်ကြမယ်ဆိုတာလေအဲ့ဒီဇာတ်ရည်ရပဲဆုံးဖြတ်ကြပါလေအဲ့ဒီအတွက်ဘယ်မင်းအစိုးရတွေကမှဝင်ရောက်မဆွတ်ဖက်ကြပါဘူးစာသင်ခန်းတွေမှာဆရာနဲ့တပည့်တွေကအမှန်တရားကိုရှာဖွေဖို့ဆွေးနွေးငင်းခုန်ကြပြီးအဲ့ဒီအတွက် အုပ်စိုးသူမင်းများရဲ့ညှဉ်းပန်းမှုကြောက်နေစရာမလိုပါဘူးတက္ကသိုလ်ဆိုတာပညာနဲ့ကျင့်ဝတ်တာကိုးကွယ်တဲ့နေရာလို့ကျွန်တော်ယုံကြည်နေမိပါတယ်ကျောင်းသားအဖွဲ့တွေသမဂ္ဂတွေအပြိုင်အယိုင်ရှိပြီးဒါတွေကကျောင်းသားတွေအတွက်အပြင်လောကကြီးတွေကစောင့်ကြိုနေတဲ့စိန်ခေါ်မှုတွေကိုလိုအပ်တဲ့ကိုယ်ရည်ကိုယ်သွေးတွေမွေးကြတဲ့နေရာပါအတန်းပြီးလို့ကျောင်းရှိမြခင်မြန်မာထိုင်ရင်ကိုယ်ကာယလေးပြင်ယုံနေရပဇားခုံစားနေတဲ့ကျောင်းသားတွေကျောင်းသူတွေကိုအေးချီနေမိတယ်ဟိုးခလန်လန်ကကြီးမားခန့်ညားတဲ့ပေါ်လုံးကွင်းကြီးကကျောင်းပေါ်လုံးတင်းရဲ့ပွဲတွေမှာအားပေးတန်တွေတော်တော်ညံနေလေးရှိတယ်မောင်ရီပြိုးတဲ့ညနေတွေမှာအနုပညာကျောင်းရဲ့ဒီဂီတာအဖွဲ့ကကန်နဝင်သေးသွားတွေကိုတိခတ်ကြပါအောင်မယ်လူတော်တွေကတော့စနေဆိုးထဲမှာလေပေါ်ထွက်နေအောင်မှာပါပဲဒါပေမဲ့နိုင်ငံတစ်နိုင်ငံလူမျိုးတစ်မျိုးလုံးချီပြီးရှင်နိုင်စွမ်းကတော့အဲ့ဒီနိုင်ငံရဲ့ပညာရေးစနစ်ကအဆုံးဖြတ်ပေးတယ်လို့ကျွန်တော်ယုံကြည်နေမိပါတယ်ကျွန်တော်တို့တွေကတော့ကဘာမှာအာရှတိုင်းမှာအရှိတောင်အာရှမှာပါရှင်နိုင်စွမ်းမရှိခဲ့တာကြာပါပြီအတိတ်တစ်ချိန်ကတော့ထယ်ဝခဲ့ပါတယ်အဲ့ဒီထယ်ဝခဲ့တဲ့အတိတ်ကိုပြန်တွေးရင်တမိုင်းလေးကတက္ကသိုလ်တစ်ခုပါခုချိန်ထိတောက်ခတ်အချင်းကြခံရတာကိုမတတ်မတာတွေးမိနေတယ်အတိတ်ဆိုးရဲ့အရေးတွေစနစ်ဆိုးတွေဖြတ်ကျော်ပြီးသွားရင်အဲ့ဒီတက္ကသိုလ်မှာခန်းကိုယ်တွေတဖန်ပြန်မွေးလာအောင်မယ်လို့ကျွန်တော်ယုံကြည်နေမိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 41နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင
်။တာလီဘန်ဘက်ကအပြစ်ခတ်ရစေးရေးကိုတရားဝင်မကြီးညာဘဲနဲ့တော့လက်မခံဘူးလို့အဖဂန်ဆွေရကပြောဆိုလိုက်ပါတယ်။မနေ့တနင်္ဂနွေနေ့တုန်းကအဖဂန်သမ္မတအာရှရက်ဂါနီကတာလီဘန်ဘက်ကတုံ့ပြန်လာရင်3လကျော်ကြာအပြစ်ခတ်ရစေးမယ်လို့ကြေညာထားတာဖြစ်ပါတယ်။ဒီတဲ့င်းဘာမှာချက်ရောက်တဲ့ဤပွဲတော်ကာလမှာ၄ရက်ကြာအပြစ်ခတ်ရက်စဲထားဖို့ဒေသဆိုင်ရာတာလီဘန်တပ်မှုတွေကိုခေါင်းဆောင်ပိုင်းကညွှန်ကြားထားတယ်လို့တာလီဘန်သတင်းရင်းမြစ်တွေကပြောပါတယ်။ဒါပေမဲ့လည်းတရားဝင်ကြေညာဖို့တော့ရှိပုံမရပါဘူး။တာလီဘန်ခေါင်းဆောင်ပိုင်းကအပြစ်ခတ်ရက်စဲရေးတရားဝင်မကြေညာရင်တော့အစိုးရတပ်ဖွဲ့တွေကတာလီဘန်အပေါ်စစ်ဆင်ရေးဆက်လုပ်မယ်လို့လည်းဒီကနေ့တနင်္လာနေ့မှာသမ္မတရဲ့ပြောခွင့်ရကပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံကအသက်ကြီးရွယ်ဦး90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကဆွေမျိုးတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကာတန်မြောက်ကိုရီးယားနိုင်ငံတဲ့ကိုဖျက်ချော်ပြီးနိုင်ပန်းအချာမှာပဲနှစ်နိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကွမ်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းနဲ့အနီးအနားကဆမ်ဘာဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရပါတယ်6.6 magnitude ပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကတော့အဆောက်အုံတွေပြိုကျတာကြောင့်ဖြစ်တယ်လို့ဘေးဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောဆိုထားပါတယ်စင်ကာပူနိုင်ငံကိုအလုတ်သဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီကနေ့လီကွမ်းယူပြည်သူ့ရေးရာမူဝါဒအကြောင်းကိုတွေ့ရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝါရင်ဝင်ကြီးကိုချောက်တောင်နဲ့တွေ့ဆုံပါတယ်စင်ကာပူသမ္မတဟာလီမာရက်ကွတ်နဲ့တော့မနေ့ဖြန်အင်ကာနီမှာတွေ့ဆုံမှာဖြစ်ပါတယ်ရှင်
သတင်းကျဉ်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမို့ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.